Welcome to the Voice of America in Burmese.
Mingla menne khin ma shin. Washington myo do VOA American tan ga ni 2016 khu ni me la 13 ye taw ja ni nen ne khin season rwe ko myama sanaw chain menne 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thau lwin twa ma ba shin. ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမအနန္ဒာချမ်းပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူပြောပြသွားပါမယ်ရှင်အချင်းပြတ်ချစားမှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံဟာဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ကိုယ်ပိုင်မူဝါဒတွေကိုပြန်လည်သုံးသပ်ရမယ့်အချိန်ဖြစ်ခဲ့ပါတယ်ယာရူကရန်နာခံလိုက်ရတဲ့ဘရာဇီးသမ္မတကသူမအပေါ်တင်ထားတဲ့ဆွဲချက်တွေကိုပြန်လည်တိုက်ပွဲဝင်သွားမယ်လို့ပြောဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်မှကြားကြရမှာဖြစ်ပါတယ်ရှင်
ကောင်းပါပြီမနေ့တိုင်းမနေ့ကတော့အမေရိကန်နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာ Burma Rohingya ဆိုတဲ့အသုံးနှုန်းတွေနဲ့ပတ်သက်လို့အမေရိကန်အစိုးရသဘောထားကိုဘယ်လိုပြောဆိုသွားပါသလဲ
It is the United States supports the ability of all groups to self-identify if members of a population identify as Rohingya
ဒါကတော့ပြောခွင့်ရအမျိုးသမီးကသတင်းတောက်တွေကိုပြောပြသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှာနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်ရှမ်းပြည်နယ်ရက်ဆောင်မြို့မှာ NLD ကိုယ်စားလှယ်လောင်းကိုအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကအဆုံးဖြတ်ပေးလိုက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ပနားမဆင်းမှာပါတဲ့မြန်မာလုပ်ငန်းရှင်တွေကိုဥပဒေနဲ့အညီစစ်ဆေးသင့်မသင့်စတဲ့အကြောင်းအရာတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒာချမ်းနဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်။ဂျာတာဗရင်းနေ့ကလန်ဒန်မှာကျင်းပတဲ့အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံဟာဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့အနေနဲ့သူတို့ရဲ့ကိုယ်ပိုင်မူဝါဒတွေဖွံ့ဖြိုးဆဲတိုင်းပြည်တွေကဖောက်ပြန်တဲ့နိုင်ငံရေးသမားတွေခိုးဝှက်ထားတဲ့ဒေါ်လာတန်းထောင်ပေါင်းများစွာကိုဖုံးကွယ်ရမှာပတ်သက်နေတဲ့အခန်းကဏ္ဍတွေကိုပြန်လည်သုံးသပ်ရမယ့်အချိန်ဖြစ်ခဲ့ပါတယ်။ထိပ်သီးညီလာခံမှာတော့အာဖရိကတိုက်ကစစ်ဗိုလ်ချုပ်ကြီးတွေအုပ်ချုပ်သူတွေနဲ့ဖောက်ပြန်တဲ့အာဏာရှင်တွေပေါ်ပြစ်တင်မဲ့စာတိုင်းပြည်တွေရဲ့ကြွယ်ဝမှုတွေကိုခိုးဝှက်ပြီးရရှိထားတာတွေအပေါ်မှာအကျိုးအမြတ်ခံစားနေကြတဲ့ဗန်လုပ်ငန်းတွေအင်ချက်မြေပွဲစားတွေရှိရာချမ်းသာတဲ့တိုင်းပြည်တွေကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာဖြစ်ပါတယ်။ခိုးဝှက်ထားတဲ့ဒေါ်လာတန်ထောင်ပေါင်းများစွာကိုမဖွင့်ပြိုးတဲ့ရက်ဒေတာတွေမှာပညာရေးနဲ့လန္ဒန်အဆောက်အအုံဖို့လိုနေရာမျိုးမှာအသုံးပြုနိုင်ပေမဲ့အမေရိကန်ပါဝင်နိုင်ငံတကာဘဏ်တွေမှာတိတ်တဆိတ်သိမ်းဆဲထားကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်
။ We are fighting a battle all of us for our states, for our countries, for our nation state.
ကျွန်တော်တို့ဟာတိုက်ပွဲတစ်ပွဲဆင်နွှဲနေရတာပါကျွန်တော်တို့အားလုံးကိုမြေကိုရေကိုတိုင်းပြည်အတွက်တိုက်ပွဲဝင်နေရတာပါကျွန်တော်တို့တိုက်နေတဲ့အစွန်းရောက်တွေလိုပဲအဂတိလိုက်စားမှုဟာလည်းတိုင်းပြည်ကိုဖျက်ဆီးနေတဲ့ရန်သူဖြစ်ပါတယ်လို့ဝင်းကြီးကယ်ရီကပြောဆိုခဲ့တာဖြစ်ပါတယ်တရက်တာထိပ်သီးညီလာခံကိုတော့အာဖဂန်နစ္စတန်ကိုလံဘီယာနိုင်ဂျီးရီးယားအပါအဝင်နိုင်ငံတော်တော်များများလည်းပါဝင်တက်ရောက်ခဲ့ကြပါတယ်
ရာဒူကနေရန်နာခံလိုက်ရတဲ့ဘရာဇီးသမ္မတဒယ်မာရူဆော့ဖ်ဟာသူမပေါ်တင်ထားတဲ့ဆွဲချက်တွေကိုပြန်လည်တိုက်ပွဲဝင်သွားဖို့တန်ဋိဌာန်ချထားတယ်လို့ပြောလိုက်ပါတယ်။သမ္မတဒယ်မာရူဆော့ဖ်ကိုဗန်နာယီဥပဒေတွေချိုးဖောက်ခဲ့တယ်ဆိုတဲ့ဆက်ဆဲချက်တွေအတွက်တရားရုံးတင်ဆစ်ဆင်းမဲ့အဆိုကိုအထက်လွှတ်တော်မှမနေ့ကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပြီးသူမဟာရာဒူကနေယာယီဖယ်ရှားခံလိုက်ရတာပါ။သမ္မတဒယ်မာရူဆော့ဖ်ဟာသမ္မတအိမ်တော်မှာငိုကြွေးနေတဲ့အစိုးရဝန်ကြီးတွေနဲ့အတူသူမအတွက်နောက်ဆုံးဖြစ်နိုင်တဲ့သမ္မတမိန့်ခွန်းကိုပြောကြားခဲ့ရမှာသူမအနေနဲ့ဘာမှမှားယွင်းလုပ်ဆောင်ထားတာမရှိဘူးလို့ခုခံပြောကြားခဲ့ပြီးသူမကိုရာဒူကဖြုတ်ချလိုက်တာဟာအာနာသိမ့်မှုကြိုးပမ်းမှုလို့ယုံကြည်တဲ့အကြောင်းလည်းပြောခဲ့ပါဗျ။အဲ့ဒီနောက်အသက်68နှစ်အရွယ်လက်ဝဲဝါဒီသမ္မတဟာသူမကိုထောက်ခံသူတွေကိုယာယီနှုတ်ဆက်တဲ့အနေနဲ့လက်ဝဲရန်ပြသပြီးအိမ်တော်ထဲကိုပြန်လည်ဝင်ရောက်သွားခဲ့ပါဗျ။သူမအနေနဲ့တရားရင်ဆိုင်နေရစဉ်အတွင်းနန်းတော်တဲ့ဒီကမှာခင်ဗျအင်ဒိုရဲမှာဆက်လက်နေထိုင်ခွင့်ရမှာဖြစ်ပါတယ်။ရခင်ကရူဆော့ရဲ့မဟာမိတ်အဖြစ်ကနေနိုင်ငံရေးရာဂျန်သူဖြစ်သွားတဲ့မစ်ချယ်တင်မာဟာသူမနေရာမှာယာယီသမ္မတအနေနဲ့တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။မစ်ချယ်တင်မာဟာလာမယ့်ဩဂုတ်လမှာနွေရာသီအိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပခြင်းအမီရီယိုဒီဟနေရီယိုမြို့ရဲ့ညဉ့်ညမ်းနေတဲ့ရေမြောင်းစနစ်တွေကိုရှင်းလင်းပြီးဘရာဇီးနိုင်ငံရဲ့အဓိကပြဿနာတစ်ခုဖြစ်လာနေတဲ့ချင်းကားတစ်ဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးပြဿနာကိုရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်
။စစ်သွေးကြွအဖွဲ့ရဲ့ခြေစိုက်စခန်းတစ်ခုကိုဆိုမာလီအစိုးရတပ်တွေနဲ့အာဖရိကသမဂ္ဂတပ်ဖွဲ့တွေကနှိမ်နင်းရမှာအကူအညီပေးရင်းအမေရိကန်တပ်ဖွဲ့တွေကအယ်ရှာဘတ်စစ်သွေးကြွတွေကိုတိုက်ခိုက်ခဲ့ကြပါတယ်။ ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂတရှူရဲ့အနောက်ဘက်ကီလိုမီတာ40အကွာလောက်မှာတည်ရှိတဲ့စာဘစ်ရွာမှာကြာသပတေးနေ့ကတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။စစ်သွေးကြွတွေရဲ့စစ်ဆေးဂိတ်တစ်ခုကိုရှင်းလင်းဖို့စ조사စဉ်မှာယူဂန္ဒါနိုင်ငံကအာဖရိကတမကတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အယ်ရှာဘက်စစ်သွေးကြွတွေကိုအမေရိကန်တပ်ဖွဲ့တွေကခံစစ်အနေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးအရာရှိတဦးက VOA ကိုပြောပါတယ်။အမေရိကန်ရဟတ်ယာဉ်တွေကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အယ်ရှာဘက်စစ်သွေးကြွအဖွဲ့ရဲ့စစ်ကား3စီးထိမှန်ပျက်စီးသွားတယ်လို့လည်းအမည်မဖော်လိုတဲ့ဆိုမာလီအစ်မြေအရာရှိတဦးကဆိုပါတယ်။အမေရိကန်တပ်တွေဟာဆိုမာလီနိုင်ငံမှာရှိနေတဲ့အာဖရိကတမကတပ်ဖွဲ့တွေကိုစစ်ရေးအကြံဉာဏ်နဲ့အကူအညီတွေတရားဝင်ပံ့ပိုးကူညီနေတာလည်းဖြစ်ပါတယ်
။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့အင်ချမ်းမြေလုပ်ငန်းရှင်တထေဒေါ်နယ်ထရမ့်ဟာပါတီရဲ့လက်ရှိထိပ်တန်းရွေးကောက်ခံအမတ်တဦးဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့ကြာသပတေးနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက် Democratic Party ဘက်ကသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုအနိုင်ယူဖို့အတွက်တဖြည်းဖြည်းချင်းပူးပေါင်းသွားကြဖို့အတွက်ယုံကြည်မှုရှိကြောင်းထုတ်ပေါ်ပြောကြားခဲ့ပါတယ်။ထရမ့်ရဲ့မဲဆယ်စီယုံရေးလှုပ်ရှားမှုတွေကိုထောက်ခံပေးဖို့အဆင်သင့်မဖြစ်သေးဘူးလို့ပြီးခဲ့တဲ့ပတ်ကပြောခဲ့တဲ့ Ryan ဟာ Trump ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်အပြည့်ဝလက်မခံသေးပေမဲ့သူ့အနေနဲ့ Trump နဲ့ပူးပေါင်းသွားဖို့အလွန်မှအားတက်မိတယ်လို့တော့ထုတ်ပြန်ကြေညာခဲ့ပါတယ်။ Donald Trump ဟာအမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်တဲ့ရှစ်ပြောင်းနေထိုင်သူ11တန်းကိုပြန်ပို့ဖို့နောက်ထပ်ထပ်ဝင်လာနိုင်အောင်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကာဖို့နဲ့မွတ်စလင်ဘာသာဝင်တွေအမေရိကန်ပြည်ထောင်စုထဲဝင်မလာနိုင်အောင်ယာယီပိတ်ပင်ထားဖို့အဆိုပြုချက်တွေကိုပြောကြားခဲ့ပြီးတဲ့နောက်ပြည်နယ်လိုက်ပြုတ်လုတဲ့ Republican Party တွင်ပနာမရွေးကောက်ပွဲတွေမှာမဲ11တန်းနီးပါးနိုင်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
UAV ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုရဲ့တောက်ကြနေမနဲ့သတင်းတွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။တူရကီနိုင်ငံအစ္စတန်ဘူမြို့မှာဂျာတာပရင်းကကားဘုံးပောက်ကွဲမှုကြောင့်စစ်သားနဲ့အရသာအနည်းဆုံး10ဦးဒဏ်ရာရရှိခဲ့ကြတယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုခဲ့ပါရယ်။တူရကီစစ်သားတွေပုံမှန်ရုံးစင်းချိန်ဖြစ်တဲ့ဒေသစံတော်ချိန်ညနေ9နာရီလောက်မှာအစ္စတန်ဘူမြို့ရဲ့စံကတိရက်ကွက်ကစစ်ကန်းတစ်ခုအနီးရပ်ထားတဲ့ကားတွေကနေပောက်ကွဲခဲ့တာဖြစ်ပါရယ်။ဗီဒီယိုတွေမှာတော့မိတော့တွေမိကိုလုံးမမဲတွေကားတွေကထွက်လာတာကိုတွေ့ခဲ့ရတယ်လို့ပောက်ကွဲမှုဖြစ်တဲ့နေရာမှာရဲနဲ့အရေးပေါ်ကယ်ဆယ်ရေးတွေကိုလည်းတွေ့ခဲ့ရပါတယ်။ဒီယာဘကီးယားမြို့မှာကားရဲကားတစ်စင်းအနီးကတ်ဒစ္စတန်အလုံသမားပါတီ PKK တပုံတွေကကားပုံးခွဲတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်အနည်းဆုံး12ဦးအပါအဝင်40ကျော်ဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုအပြီးနှစ်ရက်အကြာမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုတာမရှိသေးပေမဲ့ဇူလိုင်လကစလို့ကတ်တပုံတွေကနေရဲနဲ့စစ်တပ်ကိုပစ်မှတ်ထားပြီးတော့တိုက်ခိုက်လာနေတာဖြစ်ပါတယ်။ဒီနှစ်ဖေဖော်ဝါရီလကလည်းအန်ကာရာမြို့မှာ PKK စစ်သွေးကြွတွေကစစ်သားတွေလိုက်ပါလာတဲ့ဘတ်စကားတစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်စစ်သားအများစုအပါအဝင်လူ29ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။ဒါအပြင်မက်ချ်လာတုန်းကလည်းကတ်တဘုံတွေကသူတို့လက်ချက်လို့ပြောဆိုထားတဲ့အစ္စတန်ဘူမြို့ကပောက်ကွဲမှုတစ်ခုအတွင်းဖောက်ခွဲရေးသမား2ဦးအပါအဝင်လူ38ဦးသေဆုံးခဲ့တယ်လို့နောက်ထပ်အသေးခံဘုံးခွဲမှုတစ်ခုမှာလည်း5ဦးသေဆုံးပြီးတော့36ဦးထပ်မံတန်းရာရရှိခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ1981ခုနှစ်ပါကစ္စတန်ကိုတွန်းလှန်တိုက်ခိုက်ပြီးလွတ်လပ်ရေးရခဲ့တဲ့စစ်ပွဲအတွင်းပြစ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ဘင်္ဂလားဒေ့ရှ်အစ္စလာမ်နိုင်ငံရေးပါတီခေါင်းဆောင်ကိုပြီးခဲ့တဲ့ပတ်ဝန်းကျင်ကကွပ်မျက်လိုက်ပြီးတဲ့နောက်ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတင်းမာမှုတွေတိုးပွားလာပြီးသက်ဆိုင်ရာတန်အမတ်တွေကိုဆင့်ခေါ်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကထိပ်တန်းဘင်္ဂလားဒေ့ရှ်တန်တမန်ကိုအစ္စလာမ်ဘတ်မြို့ကိုဆင့်ခေါ်လိုက်ပြီးမော်တီယာရာမန်နေဇမီကိုကွပ်မျက်လိုက်တာကိုပြင့်တင်ရှုံချဖို့တခဲနဲ့ထောက်ခံထားတဲ့ပါလီမန်ဆုံးဖြတ်ချက်ကိုပေးအပ်ခဲ့ပါတယ်။အဲ့နောက်မကြာခင်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါကစ္စတန်တန်တမန်ကိုဓာကာမြို့ကိုဆင့်ခေါ်လိုက်ပြီးပါကစ္စတန်ရဲ့ထုတ်ပြန်ချက်ပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းထုတ်ပေါ်ပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီဂျမတ်အီအစ္စလာမီကိုခေါင်းဆောင်တဲ့နေဇမီရဲ့တေးတန်အယူခံတင်သွင်းမှုကိုတရားရုံးချုပ်ကပယ်ချလိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်သမ္မတရဲ့လူငင်းချမ်းသာ권ကိုလည်းမတောင်းခံခဲ့တဲ့အတွက်သူ့ကိုဗုဒ္ဓဟူးနေ့ကကြိုးပေးကွပ်မျက်လိုက်တာဖြစ်ပါတယ်
။အာဖဂန်တာလီဘန်စွန့်ရောက်တွေကိုပါကစ္စတန်မြို့ပေါ်မှာရေးယူကင်တွယ်ဖို့လက်တွန်နေတာဟာအကြမ်းဖက်လုပ်ရက်တွေကိုပဲလှည့်လာပြီးတော့အာဖဂန်ထောက်လန်းရေးကလည်းအားပေးမှာကိုစိုးရိမ်တာကြောင့်ဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့ပါကစ္စတန်အစိုးရအစ်မြေအရာရှိတဦးကပြောဆိုခဲ့ပါတယ်။ ပါကစ္စတန်မြေပေါ်မှာရှိနေတဲ့တာလီဘန်တပ်မှုတွေကိုပါကစ္စတန်ကစီးရဲအရာအေးအေးယူဆောင်ရွက်ဖို့ဒါမှမဟုတ်သူတို့ကိုဖမ်းဆီးပြီးတော့အာဖဂန်အစိုးရထံလွှဲပြောင်းပေးဖို့အတွက်အာဖဂန်သမ္မတရှရက်ဂါနီကမကြသေးခင်ကပဲတောင်းဆိုထားတာဖြစ်ပါတယ်2009ခုနှစ်ကဆွတ်နဲ့တောင်ပိုင်းဝါဇီရစ်တန်ဒေသတွေမှာစစ်ဆင်ရေးတွေလှုပ်ဆောင်ခြင်းပါကစ္စတန်တာလီဘန်စစ်သွေးကြွအဖွဲ့ဝင်တွေကအာဖဂန်နိုင်ငံထဲမှာခိုလုံခဲ့ကြပြီးတော့အာဖဂန်ထောက်လန်းရေးရဲ့အကူအညီနဲ့အခြေစိုက်စခန်းတွေဖွင့်လှစ်ခဲ့တဲ့အကြောင်းပါကစ္စတန်ကအာဖဂန်ကိုမကြခဏတိုင်တန်းခဲ့ပူပါတယ်။မြောက်ဝါဇီရစ်တန်ဒေတာကလက်ရှိစစ်ဆင်ရေးတွေစတင်ခဲ့တဲ့2014ခုနှစ်မှာတော့လည်းနိုင်ငံကနေထွက်ပြေးသွားတဲ့စစ်သွေးကြွတွေကိုအာဖဂန်အစိုးရကဒုက္ခသည်ကတ်တွေထုတ်ပေးခဲ့ပူတယ်လို့ပါကစ္စတန်အရာရှိကပြောဆိုခဲ့ပါတယ်။
ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုတားဆီးဖို့ကြိုတင်ကာကွယ်တဲ့အနေနဲ့2016ခုနှစ်ရီယိုဒီဇနီရိုမြို့မှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းမှုဒါမှမဟုတ်နေရာရွှေ့ကျင်းပဖို့ဒါမှမဟုတ်နှမျိုးစလုံးလုပ်ဖို့ပြည်သူ့ကျန်းမာရေးကြွမ်းကျင်သူတွေကတိုက်တွန်းလိုက်ပါတယ်။ဒီပတ်ထုတ်ဝေတဲ့ Harvard Public Health Review စာဆောင်ကစောင်းမတစ်ပုဒ်မှာရီယိုမြို့ဟာဇီကာကြောင့်ထင်ထားရတဲ့ပိုပြီးထိခိုက်မှုရှိနေတဲ့အတွက်စောစောပိုင်းကခန့်မှန်းထားတဲ့ဘေးကင်းလုံခြုံရေးလုပ်ဆောင်ချက်တွေကလည်းမလုံလောက်တော့ဘူးလို့ကနေဒါပေါမော့ခတအုပ်ကကြေညာထားပါတယ်။အော်တဝါတက္ကသိုလ်ကပေါမော့ခအမီရာအတာရန်ကလာမယ့်နွေရာသီမှာအိုလံပစ်အားကစားပွဲတက်ရောက်ဖို့တကွာလုံးကလူတွေရောက်လာရင်ချင်းကနေကူးဆက်တဲ့ဗိုင်းရပ်စ်ပိုးရဲ့ပြန့်နှံ့မှုဟာအရှိန်မြင့်တက်လာမယ်လို့ကြေညာလိုက်ပါတယ်။အပြည်ဆိုင်ရာအိုလံပစ်ကော်မတီတာဝန်ရှိသူတွေကတော့ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့တာကိုကာကွယ်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့လှုပ်ဆောင်ချက်တွေပေါ်ယုံကြည်မှုရှိတယ်လို့ထုတ်ပြောခဲ့ကြပြီးအိုလံပစ်ပွဲတော်ကိုရွှေ့ပြောင်းကျင်းပဖို့ဆုံးဖြတ်ထားတာလည်းမရှိဘူးလို့ပြောခဲ့ကြပါတယ
်။ဒါကတော့နောက်ဆုံးရသတင်းတွေကိုမက်နနာချန်နယ်ကိုရဲကောင်တို့ကပြောပြသွားတာပါ။ဆက်လက်တင်ဆက်မယ့်သတင်းလွှာမှာတော့အမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းဘာတွေပြောသွားသလဲဆိုတာကြားရမှာပါ။ဘာမားရိုဟင်ဂျာစတဲ့အသုံးနှုန်းတွေကိုအမေရိကန်အစိုးရကဘာကြောင့်သုံးနှုန်းခေါ်ဝေါ်ရတယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားသွားပါတယ်။မနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကဘာမားရိုဟင်ဂျာစတဲ့အသုံးနှုန်းတွေနဲ့ပတ်သက်လို့မေးမြန်းချိန်မှာအမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးထေချားခဲ့တာပါ။အသေးစိတ်ကိုမက်နနာချန်ကပြောပြမှာပါရှင်။သူရာဦးရွှေမန်းနဲ့အမေရိကန်တမ်မကြီးစကော့မာဆီယယ်တို့ဗုဒ္ဓဟူးနေ့ကတွေ့ဆုံစဉ်ဆွေးနွေးခဲ့ကြတဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သူရာဦးရွှေမန်းရဲ့ Facebook မှာရေးသားဖော်ပြချက်တွေကိုမေလ12ရက်ကြာသပတေးနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့ဒီပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတော့တွေကမေးခွန်းထုတ်ခဲ့ကြတာပါ။သူရာဦးရွှေမန်းကသူ့ရဲ့ Facebook စာမျက်နှာမှာမကြသေးခင်ကအမေရိကန်တန်ယုံရှိဆန္ဒပြမှုတွေဖြစ်ပေါ်ရတာဟာမြန်မာနိုင်ငံသားတွေလက်မခံနိုင်တဲ့စကားအသုံးနှုန်းပါဝင်ခြင်းကြောင့်ဖြစ်ပြီးတော့ဒီကိစ္စမျိုးကိုတတ်မှတ်ကြည့်အနေနဲ့သတိပြုရမယ့်အချက်ဖြစ်တဲ့အကြောင်းဒါမှပဲအမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးပုံမှုတိုးတက်ကောင်းမွန်မှာဖြစ်တယ်လို့တမ်မတ်ဂျီစကော့မာဆီယယ်ကိုပြောဆိုခဲ့ပါတယ်။တမ်မတ်ဂျီဘက်ကလည်းဒီလိုသုံးနှုန်းတာဟာအမေရိကန်အစိုးရရဲ့ရည်တည်ချက်ပေါ်ဆောင်ရွက်နေရတာဖြစ်တဲ့အကြောင်းနဲ့နောင်ဝမြန်မာနိုင်ငံသားတွေလက်မခံနိုင်တဲ့အသုံးနှုန်းတွေကိုသတိထားဆောင်ရွက်သွားမယ့်အကြောင်းတွေပြန်လည်ပြောကြားခဲ့တယ်လို့ဖော်ပြထားတာပါ။ဒါနဲ့ပတ်သက်ပြီးတော့သတင်းတော့တွေကတမ်မတ်ဂျီစကော့မာဆီယယ်အနေနဲ့တကယ်ပဲအဲ့လိုပြန်လည်ပြောကြားခဲ့သလားလို့မေးမြန်းရမှာတော့ဒီအမေရိကန်နိုင်ငံသားဌာနပြောခွင့်ရသူအယ်လစ်ဘတ်ထရူရိုက Facebook ကသတင်းကိုကိုယ်တိုင်မတွေ့ရတဲ့အတွက်မှတ်ချက်မပေးလို့ကြောင်းပြောကြားခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းနဲ့ပတ်သက်လို့တော့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ
် The United States supports the ability of all groups to self-identify if members of a population
identify American ပြည်ထောင်စုအနေနဲ့တိုင်းပြည်တစ်ပြည်မှာနေထိုင်သူတွေကကိုယ့်ကိုယ်ကိုဘယ်သူဘယ်ဝါဖြစ်ကြောင်းရည်ညွှန်းပြောဆိုမှုတွေအားလုံးကိုအားပေးပါတယ်ရိုဟင်ဂျာလို့ကဲကန်ရှင်တွေကသူတို့ကိုသူတို့ခေါ်တယ်ဆိုရင်လည်းကျမတို့အနေနဲ့လေးစားရမှာပါဒီတိုင်းခေါ်ဝေါ်သုံးဆွဲရမှာလည်းဖြစ်ပါတယ
်အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အခုလိုဖြစ်ကြားချက်အပေါ်သတင်းတောက်တွေကပြန်လည်မေးခွန်းထုတ်ကြရမှာအရင်မြန်မာအစိုးရလက်ထက်တွေတုန်းကဒီနိုင်ငံရဲ့အမည်ကိုအင်္ဂလိပ်လိုမြန်မာလိုခေါ်စေခြင်းခဲ့ပြီးမြဲအမေရိကန်အစိုးရကနှစ်ပေါင်းများစွာဘာမာလို့သာခေါ်ဝေါ်သုံးနှုန်းခဲ့တာကိုလည်းထောက်ပြခဲ့ကြပါတယ်အထူးသဖြင့်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကလက်မခံဒီမဲ့လို့ဒီကာယကံရှင်တွေကခေါ်စေခြင်းတဲ့အတိုင်းခေါ်ရဆိုရင်အစိုးရကတရားဝင်သုံးစွဲနေတဲ့နိုင်ငံအမည်ကိုလက်မခံတဲ့အကြောင်းရင်းကိုရှင်းပြဖို့မေးမြန်းရမှာတော့အမေရိကန်ရဲ့ရည်တည်ချက်အတိုင်းသုံးစွဲတာဖြစ်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူအယ်လစ်ဘတ်ထရူရိုကတုံ့ပြန်သွားခဲ့ပါလိမ့်ရှင်
။မနနာချန်ပြပြသွားတာပါ။တောက်ကြနေတဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုတော့ NLD ကိုစလေလောင်းအနိုင်ရသွားတဲ့သတင်းပေးပို့ချက်ကိုဆက်လက်တင်ပြမှာပါ။ရှမ်းပြည်နယ်ရက်ဆောင်မြို့နယ်အမှတ်1မဲဆန္ဒနယ်ကအနိုင်ရသူအဖြစ် မူလကြေညာခံရသူပြည်ခိုင်ဖြိုးပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ကို NLD ပါတီကိုယ်စားလှယ်လောင်းကမဲမတမာမှုနဲ့ကန့်ကွက်လွှာတင်သွင်းရမှာတတ်သိခိုင်လုံတဲ့အတွက်ကန့်ကွက်သူ NLD ကိုယ်စားလှယ်လောင်းကိုအနိုင်ရကြောင်းမနေ့ကရွေးကောက်ပွဲကော်မရှင်ခုံရုံးကနေဆုံးဖြတ်ပေးလိုက်ပါပြီ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ရဲစုံမျိုးနဲ့အမှတ်1မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာအတွက်နိုင်ငံရေးပါတီ၈ပါတီကကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲပြီးမဲဆင်းကြေညာရမှာပြည်ထောင်စုတပ်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်လောင်းဦးအောင်ကျော်ညွန့်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်းဦးခိုင်ညီညီကျော်တဲ့မဲအရေးအတွက်စုစုပေါင်း1000ကျော်အသာနဲ့အနိုင်ရကြောင်းထုတ်ပြန်ခဲ့ပါတယ်။ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီး NLD လွှတ်တော်ကိုယ်စားလှယ်လောင်းကကန့်ကွက်လွှာတင်သွင်းရမှာဒီကနေ့ရွေးကောက်ပွဲကော်မရှင်ခုံရုံးကနောက်ဆုံးစစ်ဆေးကြားနာပြီးကန့်ကွက်သူကိုအနိုင်ပေးလိုက်ကြောင်းတောင်ကြီးခရိုင် NLD ပါတီဥက္ကဋ္ဌဦးတင်မောင်တိုးကအခုလိုပြောပါတယ်
။အဲနိုင်တော်ပါခင်ဗျာကျွန်တော်ကိုယ်စားလှယ်ကိုခိုင်ကြီးကျော်နိုင်တော်ပါပဲ။စစ်တပ်ရဲ့မဲယုံတွေမှာရပောင်180မပြည့်ပဲနဲ့မဲထဲခဲ့တဲ့တင်နန်းသားတွေက2000ကျော်ရှိနေတယ်လေ။အဲ့ဒါကိုကန့်ကွက်တာပါကျွန်တော်က။ကံကွက်တော့တောင်ကြီးမျိုးမှာသူတို့ခုံရုံဖွဲ့တာပေါ့နော်ခုံရုံဖွဲ့ပြီးတောင်ကြီးမှာ3ရက်ဆက်စီပါပဲဒီရဆောက်ဘတ်တူတန်းထဲမှာရှိတဲ့တင်တန်းလေးပေါ့နော်တင်တန်းလေးကတတ်မှုတွေနော်တင်တန်းဆေးရတွေဒီရဆောက်မျိုးနယ်ကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌပေါ့မျိုးနယ်တို့အခုဆက်စီတဲ့အခါမှာမဲထဲခွင့်မရှိတဲ့တပ်မတော်သားတွေတင်တန်းသားတွေကမဲလာထဲနဲ့ဆိုပေါ်လွင်တယ်လေဟုတ်ကဲ့အဲပေါ်လွင်တော့ကျွန်တော်မိပြီးတော့ကိုသူတို့အနေပြီးတော့ဒီစစ်စေချက်ကိုသူတို့တင်လိုက်တာပေါ့နော်တင်လိုက်တော့ဒီနေ့ပဲဒီနေ့မနေ့ပဲဆုံးဖြတ်ချက်ချတာပါဟုတ်ကဲ့
ရွေးကောက်ပွဲကော်မရှင်ခုံရုံးဆုံးဖြတ်ပြီးတဲ့နောက် NLD ပါတီကဦးခိုင်ညီကျော်ကိုပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်သတ်မှတ်ပြီးမူလရွေးချယ်ခံရသူကိုပယ်ဖျက်ခဲ့ကြောင်းလည်းဆက်ပြောပါတယ
်ဦးခိုင်ညီကျော်သူကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ပထမနိုင်လာတဲ့ဒီတိုက်ခိုက်ပါတီကဦးအောင်ကျော်ညွန့်ကတော့ရှုံးသွားတာပေါ့နော်ဒီရွေးချယ်ခံပြီးနယ်လွတ်တော်ကိုယ်စားလှယ်အတွက်ကနေသူအပယ်ခံရတော့ပေါ့ဟုတ်ကဲ့
ရွေးကောက်ပွဲကော်မရှင်ခုံရုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဦးခိုင်ညီကျော်ကလည်းအခုလိုအတည်ပြုပြောကြားပါတယ
်ဒီနေ့ကနောက်ဆုံးအပြီးအပြတ်အမိန့်ပါပဲဒီနေ့အမိန့်ချလိုက်ပြီဆိုတော့သူကဟိုပါပေါ့သူရဲ့ဥပဒေကြောင်းအရာတော့ဟိုဘက်ကတော့ယူခံခွင့်တော့ရှိအောင်ပါပေါ့ဟိုဘက်ကသူကယူခံတက်မယ်မတက်ဘူးတော့ဒါကျွန်တော်မပြောတတ်သေးဘူးပေါ့နော်ကျွန်တော်ထင်တယ် UEC ကတော့ဒီ9ရက်တပတ်လောက်တော့အတွင်းကိုကျွန်တော်စီကိုအကြောင်းကြားစာပို့မယ်လို့အဲ့လိုယူဆလို့ရတာပေါ့
ရွေးကောက်ပွဲကော်မရှင်ခုံရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥပဒေရေးရာအငင်းပွားမှုတစုံတရာရှိမှသာအယူခံခွင့်ရှိပြီးလက်ရှိဆုံးဖြတ်ချက်အပေါ်ဥပဒေရေးရာအရအငင်းပွားမှုမရှိရင်ရွေးကောက်ပွဲကော်မရှင်ကဥခိုင်ညီညီကျော်ကိုရက်ဆောင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်အတည်ပြုပွဲရှိနေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအပြီးမှာတရားမဲ့ပြုကျင့်မှုနဲ့ပတ်သက်ပြီးကန့်ကွက်လွှာတင်သွင်းတဲ့အမှု45မှုရှိရာမှာနှမှုကိုပတ်လတ်လိုက်ပြီး43မှုကိုစစ်ဆေးနေပါတယ်။အရင်အစိုးရလက်ထက်ကတော့ခုံရုံးနှစ်ခုနဲ့ကြားနာစစ်ဆေးခဲ့ရကအခုအခါမှာခုံရုံး၄ခုနဲ့စစ်ဆေးနေတာကြောင့်လက်ရှိစစ်ဆေးနေတဲ့အမှုတွေကိုဇွန်လအလောက်မှာပြီးပြတ်အောင်ဆောင်ရွက်နိုင်မယ်လို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်
ဒီပါတီဥဆောင်မှုနဲ့ပြည်내တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အစည်းတွေရဲ့အခုချိန်ထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။သက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အစည်းတွေအခုချိန်ထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလတ်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအစည်းတွေမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညတိုင်းရဲလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1239238255လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ဒီကောင်းစဉ်နဲ့ပတ်သက်လို့လည်း VOA Burmese News Facebook မှာတော်ရရှင်တွေရဲ့သဘောထားအမြင်တွေကိုပါဝင်ပြီးတော့ရေးသားနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့အခွန်ရှောင်သူတွေကိုဖော်ပြထားတဲ့ပနားမစင်းမှာမြန်မာလုပ်ငန်းရှင်တွေထပ်ပြီးပါဝင်နေတဲ့အကြောင်းကိုကြားရမှာပါ။ကမ္ဘာမှာအကြီးမားဆုံးလျှို့ဝှက်ချက်ပေါက်ကြားမှုကြီးတစ်ခုဖြစ်တဲ့ပနားမစာရွက်စာတမ်းများထဲမှာပါဝင်နေသူအခွန်တိတ်ဆောင်တဲ့မြန်မာလုပ်ငန်းရှင်တွေကိုစစ်ဆေးတင်ကြောင်းမြန်မာလုပ်ငန်းရှင်ကြီးတဦးကလည်းပြောဆိုလိုက်ပါရဲ့။
ဒီစာရွက်စာရွက်တွေကနေနိုင်ငံတကာမှာအခွန်တင်းရှောင်နေတဲ့နိုင်ငံရေးခေါင်းဆောင်တွေလုပ်ငန်းရှင်ကြီးတွေအားကစားသမားတွေအမှုပညာရှင်တွေရဲ့ဒီပါမှာရှိတဲ့ဗန်စင်းလှုပ်ဝက်ချက်တွေကိုစုံစမ်းပြီးထုတ်ဖော်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းထပ်ပြီးထွက်ပေါ်လာတဲ့ပနားမာစာရွက်စာတမ်းတွေထဲမှာတော့ Ivan Ho မြန်မာကုမ္ပဏီအပါအဝင်ဦးခင်မောင် A ဦးတင်းမောင် A ဦးတင်မောင်ခင်ဦးဟိန်းထက်ကျော်အစရှိတဲ့လူပုတ်ကို16ဦးနဲ့အတူမြန်မာလုပ်ငန်းရှင်စုစုပေါင်း73တိကျမှာရှင်မြန်မာလုပ်ငန်းရှင်စုစုပေါင်း33ဦးပါဝင်နေပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်20လောက်ကတည်းကနှစ်နှစ်ဆက်ဆက်ရှိတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတချို့ဟာပြပမှာဗန်စင်းတွေဖွင့်ကုမ္ပဏီတွေထောင်ပြီးအခွန်တန်းဆောင်တဲ့နီလန်းကိုကျင့်သုံးလာခဲ့ကြောင်းစီးပွားရေးလုပ်ငန်းရှင်လည်းဖြစ် NLD စီးပွားရေးကော်မတီမှာတာဝန်ယူခဲ့သူလည်းဖြစ်တဲ့ဦးမင်းခင်က VOA ကိုပြောပါရယ်သက်ဆိုင်ရာနိုင်ငံတွေကဥပဒေအားနည်းချက်တွေကိုစီးပွားရေးလုပ်ငန်းရှင်တွေကအသုံးချပြီးကိုယ့်ရဲ့နိုင်ငံမှာပေးသင့်ပေးထိုက်တဲ့အခွန်တွေကိုမပေးတာငွေဖြူငွေမဲကစားတာစတာတွေကိုလောက်ကင်ကြတာဖြစ်တယ်လို့လဲသူကဆိုပါတယ
်အကုန်လူထောင်ဝင်ရင်းဖွင့်ပြီးတော့ခွန်ရှောင်းနေတာတွေကတကယ်တော့ကြာလာပြီခွန်ရှောင်းနေဆိုတဲ့သူကစက်ဆက်ရနိုင်ငံရဲ့ဥပဒေရဟလာအခွန်ပေးရတဲ့စီမံတော့ပြီးတော့အခွန်ကိုတနည်းတစ်ပုံနဲ့မပေးအောင်လုပ်တာပေါ့
အဲ့တော့သူတို့ဒီလိုအခွန်ရှောင်တဲ့ကိစ္စမှာအနာဂတ်မှာလည်းဒီလိုတွေဖြစ်လာမယ်ဆိုရင်ပေါ့နော်တိုင်းပြည်အတွက်ဘယ်လောက်ထိညံ့မှုတွေရှိလဲရှင
်အဲ့ဒါကဟိုဘယ်လောက်ဟလာဒီလိုတွေအခြေအနေရှိတယ်လေဘယ်လောက်လုံးလုံးတလေဒီလုပ်ဒီပေါ်နေဒီကတည်းကနိုင်ငံတွေအခွန်ဘယ်လောက်ဆောင်နေဆောင်ခိုင်းလဲရည်ရထိုက်လဲဆိုပုံမှန်မှုတရားဥမာဒီကွန်မြူနီကူကဟိုဘရစ်ပါကြတယ်မတော်ပြီးတော့မှတ်ဖို့တိုင်းဘာလို့လဲအဲ့ဒီနိုင်ငံကကုမ္ပဏီနဲ့ဗမာပြည်လာခြင်းနည်းနဲ့ဆိုတော့အဲ့ဒီကုမ္ပဏီတိုင်းရှင်ကလည်းတော့ဗမာပြည်မှာရှိတယ်။ဆိုရင်နော်ဒီဘက်မှာဗမာပြည်ထဲမှာလုပ်တဲ့လုပ်တွေအခွန်ပေးရတဲ့သူပ္ပံကနိုင်ငံကုမ္ပဏီနဲ့လာပြီးခြင်းနည်းနဲ့လည်းတောင်းဆိုတော့ဒီတက်ဆက်ရနိုင်ငံအနေနဲ့ပြန်ဆက်သွားတယ်။အဲ့ဒါကအဲ့ဒီနိုင်ငံကလည်းတခြားနောက်ထပ်ကုမ္ပဏီတစ်ခုကြာကုန်နိုင်ငံနိုင်ငံမှာထူထောင်ပြီးတော့အဲ့ဒီတခိုင်ကြီးရဲ့အဆွေကြောင်းတော့မယ်။အဲ့တော့ဘလောက်ရင်းနေလဲဘလောက်အလားအလုပ်ရင်းနေလို့ကလေးသူတဲ့ပုံမှာလေမူတည်တယ်။သူတော့လင်းနေများတော့ကာယရှင်နိုင်ငံကလည်းမျက်နှာလာပဲ
။အဲ့တော့ဒီလိုနီးလန်းနေမဖြစ်အောင်တက်ဆာရပေါ့နော်အစိုးရတွေပဲဖြစ်ဖြစ်ဟန်တာလို့ရောရနိုင်တဲ့နီးတွေရှိလားရှင
်။အဲ့ဒါကတော့တကယ်တမ်းလောက်တော့ခက်တယ်ကုနိုင်ငံလေးကပေါ်ပေါ်လာရင်တော့ကိုယ်နိုင်ငံလေးကလုံလဲရှေသူကတော့ဒီနိုင်ငံမှာအခုဖြစ်ပြီလေနိုင်ငံရေးသမားတွေအဲ့လိုအနာမပေးပါစမပါလာတယ်အဲ့လိုကွန်ဆောင်နေနေတယ်တုံးနေတာဒီလိုဘယ်လိုရလဲခုနကကိုယ်လက်ခံရှိပြီဆိုပြီးအလုပ်ဟိုရာဒီယိုနဲ့ထွက်သွားရသူတွေရှိလာတယ်ဆစ်ဆေးလာတယ်ရှိလာတယ်ပြာကပေါ်လာရင်တော့ရရန်အပြစ်ရှိရှိဆိုတော့ပုံဖော်ရာပုံစံတွေကိုစစ်စီလို့ရတယ်။ဟိုသဘောအရဥရကြောင့်ရတရားဝင်နေလေ။လုံရရခေါင်းစိတ်ကခနေတယ်တရားဝင်နေခါလေးပါနေတယ်။ဆိုစစ်စီလို့ပေါ်လာမယ
်။အန်ကဲရဲ့အမြင်မှာဒီကုမ္ပဏီတွေကိုစစ်ဆေးတင်တယ်လို့ရောအမြင်ရှိလားဘလို့အန်ကဲဘက်ကသဘောထားရှိမလဲရှင
်။တကယ်တော့စစ်ဆေးတင်တာပေါ့။စုံရမ်းတင်တာပေါ့။သူကဗမာနိုင်ငံသားလုံလန်းရှင်နေပတ်တယ်။အဲ့တော့ဒီမှာလုပ်ငန်းတွေရှိတယ်။နိုင်ငံများမှာသူတို့ဆက်နွယ်တဲ့ကုမ္ပဏီတွေဖွင့်ထားတယ်ရှိတယ်။အဲ့ဒါလည်းတစ်ဆိုင်နဲ့ဟိုဥယျာဉ်တွေရှိတယ်လေ။ပြည်ထောင်ချက်တွေရှိတယ်။ဒီမှာနိုင်ငံသားတွေကတစ်ဆိုင်အပေါ်ဘန်ကိုတူမပြီးအကြောင်းမကြားပေနဲ့နိုင်ငံများမှာငွေကြီးမဖွင့်အောင်ဖွင့်နိုင်ရင်ကြောင်းကြားရမယ်။စသဖြင့်ဥယျာဉ်ပြည်ထောင်ချက်ရှိတယ်လေ။အဲ့ဒါမျိုးဆိုရင်ဥယျာဉ်တွေညှိစွန့်နိုင်တာပေါ့။အဲ့တော့စုံလမ်းလာစစ်ဆေးတာကတော့ဒီရပါတော့လုတ်ကိုလုတ်တင်လာ
ပဲပနားမစီးရင်တွေထဲမှာပါဝင်နေတဲ့မြန်မာလုပ်ငန်းရှင်တွေကိုမြန်မာနိုင်ငံရဲ့နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေပုံမှန်15ပြဋ္ဌာန်းချက်နဲ့အညီစစ်ဆေးနိုင်တယ်လို့လည်းဦးမင်းခင်ကပြောသွားပါတယ်ရှင်VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးရှောင်ဒုက္ခသည်တွေကိုထောက်ပံ့ကူညီဖို့ တအံအမှုပညာရှင်တွေကြီးမှုကျင်းပတဲ့ရန်ပုံငွေဂီတဖျော်ဖြေပွဲကိုမနေ့ညကရန်ကုန်မြို့ MCC ခန့်မမှာကျင်းပခဲ့ပါတယ်။တရင်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်။
ကြာသာပရင်းညာကရန်ကုန်မြို့ MCC ခန်းမမှာကျင်းပခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးသင့်ပြည်သူတွေအတွက်ရန်မုံငွေရှာဖွေရေးဂီတပွဲကတေဂီတာတန်နေဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတအန်းအမှုပညာရှင်တွေကြီးမှုကျင်းပပြီးမြန်မာနိုင်ငံအရရက်ကတအန်းလူငယ်အဖွဲ့တွေပူးပေါင်းပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒီဂီတဖျော်ဖြေပွဲမှာရန်ကုန်တိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဦးနိုင်ငံလင်းကတက်ရောက်အဖွဲ့မိန့်ခွန်ပြောကြားပေးခဲ့ပါတယ်။မင်းညာကကျင်းပပြီးစီခဲ့တဲ့ဒီရမုံငွေရှာဖွေရေးဂီတဖျော်ဖြေပွဲကိုပေးသက်800ကျော်တက်ရောက်ခဲ့ကြပြီးရမုံငွေ7,400ကျော်ရရှိခဲ့တယ်လို့ဒီပွဲကိုစီစဉ်သူမိုင်းနိုင်ဦးက VOE ကိုပြောပါတယ်
ကျွန်တော်တခြားမြောက်ဒေသမှာတပ်ပေါ်တွေတောက်လျှောက်ဖြစ်တယ်ပြည်သူလူထုတွေတောက်လျှောက်တော့ရှာထွက်ပြေးသိမ်းရှာနေရတဲ့အခြေအနေမျိုးတွေဖြစ်တဲ့ခါကျကျွန်တော်ဒီပြည်သူလူထုတွေကိုထောက်ပံ့ကူညီနိုင်ဖို့အတွက်ကိုကျွန်တော်ကလက်ဆောင်ရသေးဖြစ်တာပေါ့နော်400ကျော်ကျော်လောက်တော့ရတာပေါ့အခုလက်တော့နောက်နက်ဖြန်တို့တပက်ခါတို့အဲ့လိုမျိုးဖိုးဆက်ဖို့အဲ့လိုမျိုးဟာတွေတော့ရှိပါသေးတယ်စင်ဆက်မှုမှာကဘာလို့ရှိလဲဆိုဒီနိုင်ငံကျော်အပရိုရှင်းတွေ kind to the mikla တို့စီတလင်တို့ heli တို့နောက်အပိုင်းမှာလည်းဒီကျွန်တို့ဒီတန်းအပရိုရှင်းပေါ့နော်ဘလောင်အပရိုရှင်းတွေလည်းဒီငင်းချင်းနဲ့ပတ်သက်တဲ့ခြင်းတွေဒုက္ခတွေတဲ့ပတ်သက်တဲ့ခြင်းတွေဆိုတာရှိတယ်နောက်ပြန်မှာကျွန်တော်ကဒီရခိုင်ဆိုတော်တွေလည်းဖိတ်ပြီးတော့တခြင်းတွေဆိုတာပြတာတော့ရှိတာပေါ့နော်ပြီးလို့ချင်းအကာတို့အဲ့လိုမျိုးတွေတိုင်းတာအကာတွေလည်းဖိတ်တာမပအုပ်တို့ဘာလို့ပါတာပေါ့အဲ့လိုမျိုးအစီအစဉ်တွေပြင်ဆက်ထားတာရှိတယ
်ဂီတဖျော်ဖြေပွဲမတိုင်ခင်ဒါရိုက်တာမိုင်းအိုက်ຫນွေရိုက်ကူးတဲ့ကျွဲချောင်းသားလေးဇာတ်ကားကိုပြသခဲ့ပြီးရန်ကုန်တအန်းလူငယ်မောင်မယ်တွေရဲ့ဖက်ရှင်နဲ့ရိုးရအကာတင်ဆက်မှုမန္တလေးတအန်းလူငယ်တွေရဲ့ရိုးရအကာနဲ့တိုင်းအကာတင်ဆက်မှုနန်းခမ်းမြို့နယ်တအန်းလူငယ်အဖွဲ့ရဲ့တအန်းရိုးရာမင်္ဂလာအိုးစီကြီးအကတွေနဲ့ဖျော်ဖြေတင်ဆက်ခဲ့ပါတယ်တအန်းတိုင်းအသားတွေနဲ့ဆိုင်တဲ့သတင်းတွေကိုအဓိကထားဖော်ပြနေတဲ့လာရှိုးမြို့အခြေစိုက်မာနဂါဂျာနယ်ရဲ့အက်ဒီတာတူလဲဖြစ်တဲ့မိုင်းနိုင်ဦးကရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုးပွားလာနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုအခုလိုပြောပြခဲ့ပါတယ်
ဒီ AB လာကိုအထိမှာကျတော့ကျွန်တော်ကတက္ကသိုလ်တွေကအာ1132ဦးရှိတယ်။ဒါပေမဲ့တောက်လျှောက်ဒီအာတရနေ့နေ့နေ့၃ရက်နေ့သက်သက်ဒီ98ရက်ဆွဲဟာမျိုးတွေတောက်လျှောက်တိုက်ပွဲတွေဖြစ်တဲ့တောက်ပဲစီဘောနောက်အဲ့ကနာခံဘက်မှာလည်း1500တွေအကုန်လုံးပြန်ဖြစ်လာတဲ့ခါကျတော့အကုန်လုံးကတော့1000ဝန်းကျင်လောက်တော့အခြေအနေရှိတော့ပေါ့။အဲ့မှာကအဓိကလိုအပ်တာကဒီအစနရိတ်ခါမှာကတော်တော်လေးအရေးကြီးတယ်။နောက်တစ်တရချက်မှာကျတော့ဒီနေရာထိုင်ထင်းပေါ့နေရတာပြရတာတဲတွေကလည်းဖိုးသီးတွေချေချတာတို့ပြတာတို့အဲ့လိုမျိုးအခြေအနေတွေရှိတယ်။မော်ဒူလရောက်တဲ့ခါကျတော့အကာမလုံတာတို့ဟိုအကာမလုံတာတို့အမိုးမလုံတာတို့အဲ့ဒါတွေကြုံတွေ့နေရတာ။နောက်ပြောရမယ်ဆိုတော့ကလေးလေးတွေကအများကြီးဖြစ်ပါတယ်ပေါ့။ကလေးလေးတွေကတို့အပ်တဲ့ဟိုကျောင်းအသုံးလေးလေးတွေကျောင်းစာအုပ်စာရဆိုင်စာရန်လေးတွေဒီကလေးတွေတော့ဒါတွေကအရေးကြီးလို့အပ်တဲ့အခြေအနေမျိုးတွေလည်းကျောင်းလည်းခွင့်တော်မဲ့အခြေအနေမျိုးတွေလည်းဖြစ်တာပေါ့
။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ RCSS SSC ရှမ်းပြည်နယ်တောင်ပိုင်းတပ်ဖွဲ့ TNLA တအန်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နန်းခမ်းမြို့နယ်ကြောင်မဲမြို့နယ်တို့ကထောင်ထဲချီတဲ့ဒေသခံကြေးရွာသားတွေဟာစစ်ဘေးလွတ်ရာကြောင်မဲမြို့တိဘောမြို့နယ်နန်းခမ်းမြို့တွေပေါ်ကိုထွက်ပြေးခိုလုံနေရတာဖြစ်ပါတယ်။ရှမ်းမြောက်ဒေသကဒီစစ်ပြေးဒုက္ခတွေအတွက်ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပြင်ရှမ်းနိုင်ငံရေးပါတီတွေနဲ့လက်နက်ကိုင်အဖွဲ့တွေကလည်းအကူအညီပေးတာတွေရှိခဲ့ပါတယ်
။ကိုရဲခေါင်ပြောပြသွားတာပါရှင်။မကြာခင်မှာတော့ခြေထောက်မှာအဖြစ်များတဲ့ယောဂအကြောင်းပြောပြမယ်။ကျန်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါရှင်။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 11123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ကျွန်တော်တို့ဗမာပြည်မှာတော့ဒါနေရာအနှံ့ပြားမှာဖြစ်နေတဲ့ရောဂါလို့ဆိုရမှာပေါ့ဗျာ။ဒါဆေးရုံနေမှာရောအပြင်မှာဖြစ်ပြီးမှဆေးရုံရောက်လာတာရောဖြစ်နေဖြစ်တဲ့
။ဒါကတော့မြန်မာနိုင်ငံမှာခြေထောက်မှာအဖြစ်များတဲ့ရောဂါအကြောင်းပြောပြမယ်ကျန်းမာရေးကဏ္ဍမှာသောရရှင်ဒီအပြည့်စုံကိုနားဆင်ရမှာပါ။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
break the ice
ဖြစ်ပါလေစာလုံးပေါင်းက b r e a k break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါလေ th the ice ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squire ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လှုပ်တာဆိုရင်လည်းမှားမယ်မထင်ပါဘူး idiom ဆိုတဲ့ the white ဒီပဲကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစာပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် it is it ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပျော်ရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လှုပ်တာဖြစ်ပါလေအဲ့ဒီလိုဖြစ်လာအောင်လည်းအများအဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကကြီးစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လေးရှိကြပါလေအလားတူပါပဲအခမ်းအနားတစ်ခုမှာမိကွန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကွန်းကိုအပြောလေးချင်းပေးသူတွေကအကြံပေးလေးရှိကြပါလေဒီလိုလိုချင်အားဖြင့်ကုတ်ပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါလေကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရ break the ice ရလို့ရင်းညွှန်းသုံးပါလေ noun noun အဖြစ်ကတော့ ice breaker ရလို့ခေါ်ပါလေ break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥပမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a jokeand had the audience laughing
Tom nga megun pyo bu lu o ji shi yat de kha ma tait ko sait pu ni da da ba mai tu ga prita ne yin ni aw yi sia sa pyo lai do prita le tabo ja yin ni ja de li lu di be ya ba de u ma ko naw ta khaw na sin ji ja ya aw
Tom was very nervous as he stood in front of the crowd to give his speechSo he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစာပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက် it is it ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တင်းလာနေညနေခင်းအစီအစဉ်မှာအပတ်စဉ်တင်ဆက်နေပါတယ် Asia Set 7 Jodu ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်ကျမတို့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 11123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kilohertz 4433ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျမတို့ကျန်းမာရေးကဏ္ဍကိုတင်ဆက်မှာပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာခြေထောက်သွေးပြန်ကြောပိတ်ယောဂအကြောင်းတင်ပြထားပါတယ်။ခြေထောက်မှာအများစုဖြစ်တဲ့အတွင်းပိုင်းသွေးပြန်ကြောကြီးများပိတ်တဲ့ယောဂဟာမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီသွေးပြန်ကြောပိတ်ယောဂဘာကြောင့်ဖြစ်ရပြီးတော့ဘလို့လူတွေမှာအဖြစ်များတယ်။နောက်ဆက်တွဲအသက်အန္တရာယ်မထိခိုက်အောင်ဘလို့ကြိုတင်သိနိုင်ကုသကာကွယ်နိုင်တယ်လဲ။ဒီအကြောင်းတွေကိုတော့နှလုံးခွဲစိတ်အထူးကူဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပမောခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်။ဒီအစီအစဉ်ကိုကျမတို့ကြာသာပတေးနေ့ညနေပိုင်းအစီအစဉ်နဲ့တောက်ကြနေ့မနက်ပိုင်းမှာထုတ်လွှင့်နေပါတယ်ရှင်။အခုဒီကျမကြီးကဏ္ဍကိုဆက်လက်နားဆင်နိုင်ပါပြီ
။ Okay, ပမခကြာသာခင်မောင်အေးခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးယောဂါတွေအဖြစ်များနေတဲ့နေရာမှာကျွန်တော်ဒီနှလုံးအရေးပေါ်ဖြစ်တာပေါ့နော်အထူးသဖြင့်တော့ဒီနှလုံးသွေးကြောနဲ့ပတ်သက်တဲ့နှီးစက်တဲ့အရေးပေါ်ဖြစ်တာတွေကိုကျွန်တော်တို့ပြောပြီးတဲ့အခါမှာဒီခြေထောက်မှာဒီသွေးကြောတွေရုတ်တရက်ပိတ်သွားခြင်းအဲ့ဒီယောဂါဆရာကြီးမြန်မာနိုင်ငံမှာဖြစ်တာများလား
ဒီသွေးကြောဌာနမှာလုံးနဲ့ဆရာဝန်တွေရောလေဒီရွာဒီမှာသူ့တုံနေရာတွေမှာရုတ်တရက်ခြေထောက်အေးဆက်နာပြီးတော့ရောက်လာတာဒီနေရာလည်းမကြာခဏဆိုသူတွေ့နေရတယ်ဆိုတော့သွေးကြောတွေရုပ်ပြတော့ကမကြာခဏရှားတယ်လူတွေမဆိုနိုင်ပဲတွေ့နေရတဲ့ယောဂတကူဖြစ်တယ်လို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘလို့ဖြစ်ရလဲဆရာဒီယောဂ
ရုပ်ပြခြေထောက်သွေးကြောပိတ်သွားတယ်ဆိုတာကတော့အစအမှတော့ကျွန်တော်နှလုံးမှာပဲနှလုံးမှာဥမာနှလုံးကြက်သားကြီးပြတ်သွားတဲ့အခါမှာအတွင်းနေရာနေမှာသွေးခဲလာတတ်ပါလေအဲ့ဒီသွေးခဲနေရာပြတ်ထွက်သွားပြီးတော့ခြေထောက်ပေါင်ရင်းမှာတော့ပိတ်တာမျိုးလည်းဖြစ်တတ်တယ်နောက်အဆို့ရှင်မပေါင်းတာလေမပတ်ပြီပေါ့လေမကောင်းတဲ့ဒီမှာဆိုလို့ရှိရင်နှလုံးကအကုန်မမှန်တော့ပဲတဲ့သွေးတွေကလေပြီးခဲသွားတာမျိုးဖြစ်တတ်တယ်။နောက်ဒီမှာလည်းမှဆိုလို့ရှိရင်တော့မကြာခဏတွေ့နေရတဲ့ပြဿနာကတော့နှိမ့်နေခြင်းပေါ့။ခြေထောက်တွေကိုငြင်းငြင်းသာသာနဲ့ပြီးတာတော့ကောင်းပါလေအညောင်းညာပြီးဘူး။ဒါပေမဲ့အခုခဲသွားတာအပူထုတ်တာ။ပုံကျမ်းမှာခေါင်းနောက်နဲ့တက်ပြီးထားပြီးတော့နောက်တော့လွတ်လိုက်တော့ဒီမှာတကယ်ပူလို့အေးလို့ဖြစ်သွားပြီးတော့နေလို့ကောင်းနေဆိုပြီးတော့အဲ့ဒီရတာကိုအမှုထုတ်တာအိမ်မင်းမာလည်းလုတ်တတ်တယ်။အဲ့ဒါအင်မတန်မှကြောက်ရွံ့ကောင်းပါလေ။ကျွန်တော်ပြင်းစင်းကမှပြီးတော့အတွင်းနိုင်ငံလေးကြီးကစောမနေပေမဲ့လေအသက်ကြီးလာတယ်ပေါ့ဗျာ။အဲ့ဒီကကြလို့ရှင်တော့ပြီးတော့အတွင်းနိုင်ငံကြီးကမာကျွတ်ကျွတ်ဖြစ်ပြီးတော့အစီဘတ်တင်နဲ့ပိတ်တယ်။အဲ့လိုနေရာကြီးမှာသွားနင်းလိုက်လို့အထက်မှာအကြောင်းလေးဖြစ်သွားပြီဆိုလို့ရှိရင်အဲ့မှာပြီးခဲတော့တာပါပဲ။ပြီးတော့နေရာအင်တန်ရေးကြီးပါလေ။ဥမာတော့ခြေထောက်တစ်ခုလုံးကိုကျွန်တော်အောက်ဆီဂျင်ပို့ပေးနေတာပါ။ဟိုအရေးကြီးတဲ့ဆက်သွယ်လမ်းမကြီးဘူးလို့တံပိုးရှိတဲ့အရာတခုဖြစ်ပါတယ်။အဲ့ဒီအားကြောင့်မလို့အဲ့ဒီနေရာဒီမှာတွေးခဲတွေကပြုတ်ထွက်သွားပြီဆိုလို့ရှိရင်တွေးကြောတွေပိတ်သွားမယ်။အဲ့လိုပိတ်သွားတဲ့အခါမှာနေရာဆေးရုံကိုရောက်လာတယ်တတ်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီဆေးရုံကိုရောက်လာဖို့အတွက်ဆိုရင်လက္ခဏာတွေကိုသေသေချာချာသိဖို့လိုတာပါဆရာနော်။အဲ့တော့ဘလို့လက္ခဏာတွေပေါ်လာလို့ရှိရင်ဒီဆေးရုံမဖြစ်မနေပေါ့နော်။လာပြတယ်လေ
။လူတစ်ယောက်ကရုတ်တဲ့ကြီးခြေထောက်ဒီအရန်နာကိုက်နာလာတယ်အာနေကြပါဦးပေါင်းအော်နေရတယ်နော်ခြေထောက်အေးသွားတယ်ပုံစံမှာသွေးကုန်လုံးဆန်းကြည့်ရမရတော့ဘူးနောက်ပြီးခြေထောက်ကအယောင်ပြောင်းသွားတယ်ဆိုလို့ရှိရင်တော့အမြန်ဆုံးသက်ဆိုင်ရာဆေးရုံကိုသွားဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ခုတမှုအပိုင်းရောဘယ်လိုရှိလဲဆရာကြီ
းအဲ့လိုလူနာတွေရုတ်တရက်ရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်များများကျွန်တော်တို့နှလုံးနဲ့သွေးကြောဌာနကိုရောက်လာတယ်ကျွန်တော်တို့ကြည့်လိုက်လို့ရှိရင်တော့အဲ့ဒီလက္ခဏာတွေတွေ့ပြီးကျွန်တော်ဒေါပလာခေါ်တဲ့ဆက်နဲ့အတန်လိုင်းနဲ့ပေါ့လေဖမ်းပြီးတော့သွေးကုန်လုံးအတန်လိုင်းအတန်တွေလည်းမကြားတော့ဘူး။နောက်ခြေထောက်လည်းအေးပြီးနောက်ဒီမှာလည်းနှလုံးရောဂါအခဏီရလည်းရှိထားတယ်။ဆိုလို့ရှိရင်တော့အမြန်ဆုံးသွေးကျဲစည်းကိုပေးရပါတယ်။နောက်သွေးမကျဲစည်းပေါ့ဗျာ heparin လို့ဆေးမျိုးတွေပေးလို့ရပါတယ်။အဲ့တော့ပိတ်ဆို့လာတာလူဟာတိုးတက်မှုအဲ့ဒါတွေပေးတဲ့ကြားထဲကလည်းမရှိတာဘူးဆိုလို့ရှိရင်တော့အမြန်ဆုံးခွဲစီရပါတယ်။ကိုယ်စိတ်ကမှတော့ဒီလိုကိုယ်စိတ်ကူတာမှုနဲ့ကြည့်မယ်ဆိုရင်တော့အကြည့်ကျတဲ့ကိုယ်စိတ်ကူတာမှုမဟုတ်ပါဘူး။သူကဘယ်လိုလဲ။ပေါင်ရင်းကနေပြီးတော့ ထောက်ပြီးရကမှာပိုက်အစီယူဒီကြောတောက်ဆောက်ကိုထူထဲလိုက်လို့ရှိရင်ချင်းမျက်စီဒီရောက်သွားတယ်အဲ့ဒီလိုသွားပြီးအဲ့ဒီဘောလုံးလေးကိုဖောင်းအောင်လုပ်ပြီးတော့သွေးခဲတွေကိုဆွဲထုတ်လိုက်တယ်လို့ဆိုလို့ရှိရင်ကျွန်တော်ဒီဆုံးရှုံးရမယ့်ဟာကိုကာကွယ်နိုင်ငယ်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဖြစ်လာမှာကုသတာထက်ဆက်လို့ရှိရင်ကာကွယ်တာကကောင်းတယ်ဆိုတော့ဘလို့လူမျိုးစားတွေကအခုလိုယောဂဖြစ်ဖို့အတွက်အန္တရာယ်ရှိနေပြီးတော့သူတို့အနေနဲ့ဒီကြိုတင်ကာကွယ်ရေးတွေလုပ်တင်လဲ
ဆိုတာလည်းခက်ကလည်းမြန်မာနိုင်ငံမှာလည်းထိုးတက်လာပြီးဖြစ်တဲ့အတွက်ကြောင့်နှလုံးယောဂရှိတဲ့လူအဆုတ်ရှင်မကောင်းတဲ့လူတွေကအဲကိုခေါ်တဲ့ဆက်နဲ့စမ်းတက်ပြီးတော့သွေးကဲရှိလားမရှိလားဆိုတာကိုကျွန်တော်သိနိုင်တယ်။အဲဒီသွေးကဲရှိနေပြီဆိုရင်အဲဒီသွေးကဲကအချိန်မီပြုတ်ခွင့်နိုင်တယ်ဆိုတာလည်းမျှော်လင့်ထားရမှာပေါ့ဗျာ။နောက်အဲဒီသွေးကဲကိုပြောအောင်သွေးမခဲစည်းတွေနဲ့ဖြောပြီးပြစ်ချဲအပြည့်လဲအခုလိုပြုတ်ခွင့်ပြီးပိတ်ဆို့တာကိုကာကွယ်နိုင်တယ်။နောက်အနှိတ်ပေါင်ရင်းကိုခြေပနှောင်းနဲ့တက်နင်းပြီးအပူထုတ်တာကိုတော့လုံးဝမလုပ်တင်ဘူးလို့ကျွန်တော်တို့ပြောရမယ်။နောက်တစ်ခုကအခုအစားအသောက်တွေမှာလည်းအစီရီကိုသားရများလာလို့ရှိရင်ဒီသွေးကြောတွေကိုအချိန်မီသူကပျက်စီးနေတဲ့အတွက်ကြောင့်အဲ့ဒါတွေလည်းရှော့စားဖို့နောက်ကိုယ်လက်ကျန်းမာရေးတွေလှုပ်ရှားမှုတွေလုပ်ပေးမယ်တစ်ချိန်တည်းမှာပဲခုနကကျွန်တော်ပြောခဲ့တဲ့နှလုံးရောဂါအခမ်းရှိထားတဲ့လူတွေမှာသူဒါမျိုးတွေဖြစ်လာနိုင်တယ်ဆိုတဲ့အသိစိတ်ကရှိနေမယ်ဆိုလို့ရှင်ဒီလိုဖြစ်လာရင်ဒီလိုအများဆုံးသွားပါလို့ပြောထားခြင်းအားဖြင့်လည်းကျွန်တော်ဒီပါလေမဲပြပုတ်ပြီးဖြတ်ပြရတယ်အများကြီးကောက်ွယ်နိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့နောက်တစ်ခါဒီစီချိုနဲ့နောက်ဆစ်လေးတောက်တဲ့သူတွေဝရတဲ့သူတွေရော
အာဒါလည်းသိရေးကြည့်ပါတယ်စီချိုယောဂအတိကဖြစ်စီတာတော့တွေးကြောတွေကိုဖြစ်ပါတယ်တွေးကြောတွေမှာစီချိုယောဂဖြစ်တဲ့သူတွေကအစီတများတဲ့ပုံများတယ်တွေးကြောယောဂရှိတဲ့လူတွေရဲ့တွေးကြောအတွင်းနိုင်ငံတွေမှာဆိုလို့ရှိရင်လည်းသူများတွေရဲ့ပုံပြီးတော့ပျက်စီးလွယ်တယ်နှလုံးအထူးကြက်မှတ်ခန်းနေမှာရောက်ရှိနေတဲ့လူတွေရဲ့60နဲ့85ရာခိုင်နှုန်းဟာစီတိုယောဂရှိတဲ့လူတွေဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်မလို့စီတိုယောဂဖြစ်ပြီးဆိုတာနဲ့သူ့ရဲ့သွေးကြောတွေကိုမှန်မှန်လေးစစ်ဆေးပေးရမယ်။သွေးကုန်လုံးတွေကိုကောင်းဝင်လား၊ခြေထောက်ကအေးလား၊လမ်းလျှောက်လိုက်ရင်ခြေထောက်တွေဘာတွေနည်းနည်းနာလာလား၊ဒါမှမဟုတ်အဝေးဝေးမလျှောက်နိုင်ဘူးလား၊လျှောက်လိုက်ရင်နည်းနည်းနာနာပြီးပြီးမှလျှောက်လို့ရလား။အဲ့ဒါဆိုရင်သူ့သွေးကြောတွေကသိမကောင်းဘူး။နောက်အဝလုံးတဲ့လူတွေကတော့တချို့ဝပဲမဲ့လူလေအစီသိမ့်မများတဲ့လူလေရှိတယ်တွေးထဲမှာဒါပေမဲ့တော်တော်များများတော့ဒီဝတဲ့လူမှာတွေးကြောတွေပျက်စီးမှုကတော့ပိုများတယ်ဆိုတာကိုဒီတပ်ပြီးတာပဲအဲ့ဒါကိုယူဆရမယ်နောက်ချက်ကလည်းဆစ်လိပေါ့ဗျာဆစ်လိကတော့အဆိုးဆုံးပါပဲခင်ဗျာဒီရဲတောက်တဲ့လူတို့ဆစ်လိတောက်တဲ့လူတွေရဲ့တွေးကြောကတာမန်လူတွေရဲ့တွေးကြောတဲ့အများကြီးဆိုးရွားတာပျက်စီးနေတယ်ဆိုတဲ့အထောက်အထားတွေတော်တော်များကြီးရရှိပါတယ်အမှုလို့စရိတ်ရှော့တော့ပါမတက်နိုင်တန်းနိုင်ပြတ်ပြပါအရင်မတော့ပါနဲ့အစီရှော့စားကြပါကိုယ်လက်လှူရှားမှုလုပ်ပါဒါမှမဟုတ်သွေးလက်ပတ်မှုကအမှန်ကောင်းပြီးတော့နေပါလိမ့်မယ်ဆိုပြီးတော့ကျွန်တော်ပြောလို့ပြောတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းရဲ့နှလုံးသွေးကြောပိတ်ယောဂနဲ့ပတ်သက်ပြီးတော့ကျန်းမာရေးကဏ္ဍမှာတင်ဆက်ခဲ့တာပါရှင်အခုတော့နေကြာဒီနေ့ဆက်မှာရှိတဲ့သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကနန်းဟွန်ပါ DNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကန့်ကျောက်စိမ့်မော်ဖက်မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရှမ်းပြည်တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့တို့တိုက်ပွဲတွေကြောင်းနမ်ခမ်းမြို့နယ်ဟိုပန်ကျေးရွာမိရှုဖျက်ဆီးခံရတဲ့ဆိုတာနဲ့ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေသဖက်မှာတော့ဒေသခံတောင်တူတွေနဲ့ယူဆနာကုမ္ပဏီတို့အငင်းပွားမှုအခြေအနေအကြောင်းတွေကိုကြားကြရမှာပ
ါကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဖက်ကန့်ကျောက်စိမ့်မော်ဖက်မှာမြမတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA ကြားတင်းမာမှုတွေပြန်လည်ဖြစ်ပွားလာပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်မေလ10ရက်နေ့အတွင်းနှစ်ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့သလို KIA တပ်မဟာနဲ့လက်အောက်တပ်ရင်း6နေမြေနမ်ကြန်ချောင်းဖျားဘက်မှာပြင်းထန်ခဲ့တယ်လို့ဖက်ကန့်မျိုးခံတူကပြောပါတယ် ဒါအပြင်မော်ဝမ်းရက်ကွက်နဲ့ဆိုင်းတောင်ရေကင်းစခန်းမှာဘုံပေါက်ကွဲခဲ့လို့ဖက်ကန်ဒီတာခန်တွေစိုးရင်ကြောက်လန့်နေရတယ်လို့ဒီတာခန်တွေကပြောပါတယ်တိုက်ပွဲဆက်လက်ဖြစ်ပွားနေလို့အစိုးရတပ်ဖက်ကတိုက်လေရင်၃လမှာကိုဒီတာခန်တွေစိုးရင်နေကြပါတယ်ပြန်အိုနဲ့ဖြစ်ပွားတဲ့တိုက်ပွဲမှာအစိုးရတပ်မတော်ဘက်ကစကခခွင့်နဲ့တပ်ဖွဲ့များနဲ့ရှမ်းနီပြည်သူစစ်စုပေါင်းတပ်ဖွဲ့တို့ပူးပေါင်းပါဝင်တိုက်ခိုက်နေပြီးနှစ်ဖက်ထိခိုက်မှုများပြားနေပေမဲ့တရေဝင်အတည်ပြုချက်မရရှိသေးပါဘူး
ရှမ်းပြည်မြောက်ပိုင်းမှာရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်မြို့သားလူမျိုးရေးတပ်မတော် TNL တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်ဟိုပောင်ကျေးရွာတစ်ခုလုံးမြေရှို့ဖျက်ဆီးခံခဲ့ရပါတယ်။မေလ6ရက်နေ့ကဖြစ်ပွားခဲ့တဲ့မီးလောင်မှုမှာပလောင်တပ်ဖွဲ့လက်ချက်လို့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ရှမ်းလူမျိုးအဖွဲ့အစည်းတွေကဆွတ်ဆွဲပြောဆိုနေတယ်လို့ TNL ရဲ့အနေနဲ့ကတော့ RCSS ကိုစစ်ကူတိုက်ပေးနေတဲ့မြန်မာတပ်မတော်လက်နက်ကြီးတန်ကြောင်မီးလောင်ကျွမ်းခဲ့တယ်လို့ခြေပပြောဆိုပါတယ်။ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နမ်ခမ်းမြို့နယ်နဲ့ကြောက်မဲမြို့နယ်အတွင်းကဒေသခံထောင်ကျော်နေရပ်ကနေထွက်ပြေးသိမ်းရှောင်နေရပါတယ်။အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJAC တို့ကမေလ17ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရက်သားတွေကိုပေါ်တာဆွဲတာတွေနဲ့လူသားတိုင်းကာတွေအသုံးပြုနေတဲ့အတွက်ဂျနီဗာသဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့ပြီးခဲ့တဲ့ April 24ရက်နေ့ရက်စွဲနဲ့ ALP ကကြေညာချက်ထုတ်ပြန်ခဲ့တဲ့အပေါ်တရားစွဲဆိုထားတာပါအဲ့ဒီကြေညာချက်ထုတ်ပြီးတဲ့နောက်မှာ ALP ကခိုင်မျိုးထွန်းအပါအဝင်တာဝန်ရှိသူတွေကိုရခိုင်ပြည်နယ်နယ်စပ်ရဲရဝန်ကြီးဗိုလ်မှူးကြီးထိန်လင်းကခေါ်ယူတွေ့ဆုံခဲ့ပြီးကြေညာချက်မှာပါတဲ့အထောက်အထားတွေမခိုင်လုံရင်တရားစွဲဆိုမယ်လို့ပြောဆိုခဲ့ပါတယ် ALP ဘက်ကလည်းဗီဒီယိုမှတ်တမ်းတွေအပါအဝင်အထောက်အထားတွေကိုဗိုလ်မှူးကြီးထိန်လင်းကိုပေးထားပေမဲ့တစုံတရာတုံ့ပြန်တာမျိုးမရှိဘူးလို့ ALP ခေါင်းဆောင်တူဦးဖြစ်တဲ့ဒေါ်စောမြရာဇာလင်းကပြောပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းနဲ့တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်တွေမှာလှုပ်ရှားနေတဲ့မွန်ချမ်းဦးဆောင်တဲ့တပြအဖွဲ့ဟာမေလ6ရက်နေ့ကတနင်္လာရီတိုင်းဒေသကြီးကမွန်ချောင်းကျေးရွာဘုံကြီးကျောင်းဝန်းမှာခလရ283ညထံလက်နက်12လက်နဲ့အဖွဲ့ဝင်18ဦးတို့လက်နက်အနှံခဲ့ပါတယ်ပြီးခဲ့တဲ့ April 29ရက်နေ့ကမွန်ချမ်းတို့ကိုစစ်လေအဖွဲ့နဲ့ခလရ283ညတို့အကြားညှိနှိုင်းမှုအပြီးလက်နက်ချခဲ့ကြတာပါတမတော်ကနေနိုင်မွန်ချမ်းတို့အဖွဲ့ကိုရေဖြူမြုပ်နဲ့ကမွန်းရွာဒေတာမှာထားနေပြီးသူစစ်အတွင်လက်နဲ့တတ်ဆင်အခြေချခွင့်ပြုဖို့ကြောက်မိုင်းထောင်ကြောက်ထုတ်လုပ်ခွင့်ပေးဖို့ဖမ်းဆီးရေးယူခံထားရတဲ့တပ်ဖွဲ့ဝင်တွေကိုပြန်လည်လွတ်ပေးဖို့တောင်းဆိုခဲ့တယ်လို့ဒေတာခန္တန်ကတော့တဘာကမိန့်တော်မူပါတယ်တမတော်အနေနဲ့ဒေတာအတွင်လူထုကိုအနောက်ရှက်ပေးနေပြီးတပြပုံစံလှုပ်ရှားနေတဲ့နိုင်မွန်ချမ်းတို့အဖွဲ့ကိုတရားဝင်အခြေချခွင့်ပေးတာဟာတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကိုအကျိုးရောက်စေတယ်လို့မြန်နိုင်ငံရေးလေ့လာသူတွေကတုံ့တက်နေကြပါတယ်
ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ် KNU ထိန်းချုပ်ရာနေမြေအတွင်ဘောကထရေအလျက်စစ်စီမံကိန်းလှုပ်ဆောင်ဖို့အတွက် KNU ကရင်အမျိုးသားအစည်းအရုံးတာဝန်ရှိသူတွေ၊နော်ဝေးပညာရှင်အဖွဲ့တွေကနေစီမံကိန်းလုပ်မဲ့ဒေသကဒေသခံတွေနဲ့မေလ9ရက်နေ့မှာတွေ့ဆုံညှိနှိုင်းခဲ့ပါတယ်စီမံကိန်းပြုလုပ်မဲ့ဒေသကိုလေ့လာမှုတစ်ခုသာခွင့်ပြုထားပြီးဒေသခံခွင့်ပြုချက်မရဘဲစီမံကိန်းကိုလှုပ်ဆောင်ခွင့်မပြုဘူးလို့ကြောက်ကြီးဒေသဖွံ့ဖြိုးရေးစောင့်ကြည့်လေ့လာရေးအဖွဲ့ကနော်တပိတာကပြောပါတယ်အဲ့ဒီစီမံကိန်းအတွက်စမ်းသပ်မှုလုပ်ဖို့ KNU ဘဟုစီးပွားရေးကော်မတီဥက္ကဋ္ဌစောတာဒိုမူးနဲ့ရခိုင်အစိုးရလက်စစ်စွမ်းအားစီမံကိန်းဦးစီးဌာနကညွှန်ကြားရေးမူချုပ်ဦးဆန်းအေရိုနဲ့ဖေဖော်ဝါရီလကနေပြည်တော်မှာ MOU လက်မှတ်ထိုးထားပေမဲ့ဒေသခံဘက်ကသဘောတူညီချက်မရှိဘူးလို့သိရပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဟူးကောင်းချိုင်ဝမ်းဒေသဖက်မှာတော့မေလ3ပိုင်းမှာယူဆနာကုမ္ပဏီကနေဒေသခံတွေရဲ့ရခင်းတွေကိုပိုင်နဲ့မကျူးကျော်ရဆိုပြီးဝင်ရောက်တားဆီးလာတဲ့အတွက်တောင်တူတွေနဲ့ပြဿနာဖြစ်ခဲ့ပါတယ်။ဒေသခံတွေနဲ့ကုမ္ပဏီတွေအကြားအငင်းပွားမှုအခြေအနေတွေနဲ့ပတ်သက်ပြီးစာမျက်စုစည်းချက်ကိုနုပန်ကနေအခုလိုတင်ဆက်ထားပါတယ်
။ကချင်ပြည်နယ်ဖက်ကတ်မြို့နယ်ဟူးကောင်းချိုင်ဝမ်းဒေသဘက်မှာရှိတဲ့နောင်မြေကျေးရွာအုပ်စုလေယာမြေတွေမှာယူဆနာကုမ္ပဏီကနေမေလပထမအပတ်မှာဆက်ရန်ရရီနဲ့တကွာဝင်ရောက်လာတဲ့အတွက်ဒေသခံတောင်သူတွေနဲ့ရုံရင်ဆန်ခတ်ဖြစ်မဲ့အခြေအနေရှိခဲ့တယ်လို့နောင်မြေကျေးရွာတောင်သူခေါင်းဆောင်ဖြစ်တဲ့ဦးဆိုင်အောင်ကအခုလိုရှင်းပြပါတယ်
2006မှာတို့ဝင်လာတဲ့ပုံစံမျိုးနဲ့လည်းဘေးရင်းမှာလည်းအဲ့လိုပဲဝင်လာနေတာတို့အင်းအား280ကျော်လောက်နဲ့ effort to see producer to see ညစ်ဆိုကကူစီနဲ့ဟိုလူတင်ကနေတွေပါလေတို့လူအင်းအားများကတော့ဒီရောက်တော့ဒီတော့လေးရောက်တော့ဟိုယူဆိုင်နဲ့ဒီရောက်တော့ဒီကတို့ပြန်ခေါ်တယ်260ရှိတာပေါ့အဲ့တော့သူဘက်ကလူတွေပြန်ခေါ်ပြီးတော့ပြန်လာခဲ့တာတော့သူဘက်ကလူအင်းအားတရားလာတာနဲ့တို့လည်းပြန်တောက်ပြီးတော့ပြန်ထက်သွားတော့အဲ့လိုသဘောမျိုးရှိတယ
်တောင်သူတွေနဲ့ယူစနာကုမ္ပဏီကြားမှာဒီလိုပြဿနာတွေဖြစ်လာတဲ့အတွက်မီလာ9ရက်နေ့ကဖကတ်မြို့နယ်မြေစင်းဦးစီးမှုနဲ့ဌာနဆိုင်ရာကတွားရောက်ညှိနှိုင်းခဲ့ပေမဲ့ပြည်လေမှုမရရှိခဲ့ပါဘူး။ဟူကောင်ထိုင်ဝမ်ဒေသမှာရှိတဲ့လေယာဉ်မြေအသိမ်းခံတောင်သူတွေကတော့အရင်လိုနေရာဖယ်ပေးတော့မှာမဟုတ်ပဲရှေ့တိုးဆက်လုပ်ဖို့သာရှိတဲ့အကြောင်းကိုဦးဆန်းအောင်ကပြောပါတယ်
။အခုကျွန်တော်တို့ကဆက်လုပ်နေမှာမဲလို့လေယာဉ်မြေမကတောင်ရာဆိုင်ခင်းတွေထောင်းတင်းရာဆိုင်ခင်းတွေတင်းခါလာတဲ့နေရာတွေမှာလည်းဆက်လက်ပြီးတော့ကျွန်တော်တို့ဝင်လုပ်သွားမယ်လို့
လက်ရှိလေယာဉ်မြေတိမ့်ပိုက်မှုတွေနဲ့ပတ်သက်ပြီးအစိုးရတဲ့အနေနဲ့ဖြည့်ရှင်းပေးနိုင်ဖို့မျှော်လင့်ကြောင်းတောင်သူတွေနဲ့ဖက်စီထားတဲ့ကချင်လူမှုအဖွဲ့အစည်းမွန်ဂျင်းရတ်တန် MRJ ရဲ့ဖူကောင်ချန်ဝမ်ဒေတာတာဝန်ခံဦးလိရှိအောင်လက်ကပြောပါလဲ
ကျွန်တော်တို့အခုတက်လာတဲ့ဒီဆိုရတဲ့နေနဲ့ဒီလိုရဲ့တောင်းဆိုချက်ကြီးဒီကနေ့တောင်းဆိုချက်ကရည်တည်ပြီးမှဆုံးဖြတ်ပြီးတရားလုံးဆောင်ပေးနေလို့ကျွန်တော်တို့ယူဆတယ်
ကချင်ပြည်နယ်အတွင်းတနိုင်းဟူကောင်းဒေသမှာဖြစ်ပွားခဲ့တဲ့ယူစနာကုမ္ပဏီနဲ့ဒေသခံတောင်သူတို့ရဲ့ယူစနာကုမ္ပဏီနဲ့ဒေသခံတောင်သူတို့ရဲ့အငင်းပွားဖွယ်ညင်ရပြဿနာကိုဖြေရှင်းပေးဖို့ဒေသခံ8000ကျော်ကနေလက်မှတ်ရေးထိုးပြီးနိုင်ငံတော်သမ္မတထံတောင်းဆိုခဲ့ပါတယ်
ဆက်လက်ပြီးတော့ကချင်ပြည်နယ်အတွင်းမှာတနင်္ဂနွေနေ့ကစတင်ပြီး၃ရက်ဆက်တိုက်နေရာအနှံ့ဘုံးပကွဲမှုတွေဖြစ်ပွားခဲ့ပြီးမြမတ်တပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်တိရခိုင်ရသားတွေအတက်လုံခြုံမှုကင်းမဲ့နေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုအာမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
ကချင်ပြည်နယ်ဖန်ကားမြို့နယ်အတွင်းမှာမြမတမတော်နဲ့ KIO တို့ကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားလာနေတယ်လို့ KIA သတင်းပြန်ကြားရေးအဖွဲ့သူပူမူကြီးအင်ဖန်နိုဘူကအခုလိုပြောပါတယ်
အကန်ဆန်တောင်းနာမှာလေတိုက်ပွဲဖြစ်တယ်လို့ကြားတယ်။နောက်ကျွန်တော်တို့တပ်ရင်း6တပ်ခန်းနာတော့မှာလေတိုက်ပွဲဖြစ်တယ်လို့ကြားပါတယ်။ငါတမ်းပဲမှာလေဒီစကခခုနှစ်ကတော့အခုတပ်တွေပြောင်းလဲရှိမယ်လို့ကျွန်တော်တို့ကဒီမှာလို့ကြားပါတယ်။ဆိုတော့ဒီတပ်မတော်လဲသူတို့တပ်တွေအပြောင်းလဲရှိတဲ့ခါတိုင်းမှာအခုလိုမျိုးတိုက်ပွဲဖြစ်တဲ့သူကသူနန်းနာတလို့ကြည်လာတာ
။မေလ9ရက်နေ့ကနေမေလ10ရက်နေ့အထိဖန်ကားမြို့နယ်လုံငင်းကျေးရွာနှံစံကြီးရွာတစ်ဝိုက်မှာ KIU တပ်ဖွဲ့တွေနဲ့မြမတမတော်စကကခုနှစ်လောက်ခံတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးလက်လက်ကြီးတွေနဲ့ပြစ်ခတ်မှုတွေလည်းရှိနေပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအတွက်လုံခြုံမှုမရှိဘူးလို့ဖကဒေသခံသူဖြစ်တဲ့ဦးလက်တောင်ကပြောပါတယ
်
တိုက်ပွဲဖြစ်တဲ့အတွက်ကျွန်တော်တို့ဒေသခံတွေအတွက်ကတော့ကြားသာနဲ့တင်အရန်ကိုခက်ခဲစေတယ်လေလုတ်ကင်စားတော့တဲ့အပိုင်းမှာရောပေါ့ကျွန်တော်တို့တွေကတော့တဲ့မှာစိုက်ပျိုးလုတ်ကင်စားတဲ့လူတွေလေအဲ့ဒီတော့လမ်းမဆိုရင်လည်းပမာတွေတွေ့တွေ့လို့ကိုမရဘူးတွေ့တဲ့နဲ့ဖမ်းတယ်ရိုက်တယ်လင်းတို့က KIA ဆိုပြီးတော့နှိပ်စက်တာတွေလည်းရှိတယ်နောက်ပြီးဖမ်းပြီးလမ်းပြခိုင်းတဲ့ကိစ္စတွေအဲ့ဒါမျိုးတွေလည်းရှိနေတယ်ဆိုပြီးကချင်ပါတာနဲ့ပြောဆိုခဲ့တာပါဖားကားမြို့နယ်တွင်မေလ10ရက်နေ့မနေ့ပိုင်းနဲ့နေ့လယ်ပိုင်းတွင်မှလည်းဘုံပောက်ကွဲမှုတွေဖြစ်ပေါ်ခဲ့တယ်လို့ဥလဆောင်ကဆက်ပြောပါတယ်
ကံဒီနေမတော်အဲ့မုံချုံကလည်းနားမတူတော့ဘူး
ဘုံပောက်ကွဲမှုတွေတော့ဖြစ်နေတယ်အခုဘုံပောက်ကွဲတဲ့ဆိုတာနေရာအများကြီးလို့ပြောလို့ရတယ်ဆက်ဝိုင်းကြီးနားမှာလည်းပေါက်တယ်ကြောက်စင်းယုံနားမှာလည်းပေါက်တယ်စိုင်းတောင်ဘက်ဖားကဘက်မှာအလုံးဘက်ပောက်ကွဲတာနေကြားနေရတယ်ဆိုပြီးကချင်ပါတာနဲ့ပြောဆိုသွားတာပါဧပြီလဇန်နဝါရီကလည်း KIA ဌာနချုပ်အနီး KIA တပ်မှငံလောက်ခံတိုက်ရင်းနေနဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
။ကချင်ပြည်နယ်ဖက်ကံကြောက်စိမ့်မော်ဘက်မှာမြမတက်မတော်နဲ့ကချင်လူလတ်ရေးတက်မတော် KNE ကြားတင်းမာမှုတွေပြန်လည်ဖြစ်ပွားလာပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
။ဒေါက်တာရှင်မြအခုနားဆင်နေခဲ့ကြတာကတော့ PNI Wine Dot Ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်းပါရှင်။
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြတာပါရှင် VOA မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျမတို့အစီအစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဗီယက်နမ်ဘလော့ဂါနှစ်ဦးဖြစ်ကြတဲ့ငွေရင်ဟိုပင်နဲ့သူ့ရဲ့မိတ်ဆွေငွေရင်ဒီမင်သူတို့ကို
မလ26ရက်နေ့ကပြည်မှုဆိုင်ရာဥပဒေပုံမှန်258အရနိုင်ငံတော်ရဲ့အကျိုးစီးပွားကိုထိခိုက်နစ်နာစေခြင်းအလို့ငါလွတ်လပ်မှုနဲ့ဒီမိုကရေစီဆိုင်ရာအခွင့်အရေးတွေကိုအလွဲသုံးစားပြုမှုနဲ့ BNN တရားရုံးတစ်ခုကထောင်ဒဏ်စီရင်ချက်ချခဲ့ပါတယ်။ Amber Sam လို့လည်းလူသိများတဲ့ငှူရင်ဟိုပင်ကိုထောင်ဒဏ်5နှစ်နဲ့ငှူရင်တီမင်သူကိုတော့ထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပြီးသူတို့ကို2014ခုနှစ်မေလကလေးကဖမ်းဆီးချုပ်နှောင်ထားခဲ့တာပါ။ငွေရင်ဟိုပင်ဟာရဲရရှိဟောင်းတဦးလည်းဖြစ်ပါတီဝင်တဦးလည်းဖြစ်ပြီး2009ခုနှစ်ကလေးကစလို့သူ့ရဲ့ Amber Sam Blog မှာ BNN နိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုထုံးတမ်းဆိုင်ရာစောင်းပါတွေတုံ့တက်ဝေဖန်ချက်တွေကိုရေးသားခဲ့တာပါ BNN ဆိုင်ရာ American တန်ယုံရဲ့မတ်လ23ရက်နေ့ထုတ်ပြန်ကြေညာချက်မှာ BNN အာဏာပိုင်တွေကိုယ်တိုင်ပြဋ္ဌာန်းထားတဲ့ရာဇဝတ်ပြစ်မှုဆိုင်ရာဥပဒေတွေကိုတုံ့ပြန်အခုလိုပြည်သူတွေရဲ့အခွင့်အရေးဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုငြိမ်းချမ်းစွာအသုံးပြုနေကြတဲ့ blogger တွေကိုထောင်ဒဏ်စီရင်ချက်ချမှတ်ခဲ့တာဟာစိုးရိမ်စရာကောင်းတယ်လို့ဖော်ပြထားပါတယ်။ဒီစီရင်ချက်တွေဟာ PNN နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ဆိုင်ရာအခွင့်အရေးတွေတခါ PNN နိုင်ငံကသဘောတူထားပြီးဖြစ်တဲ့နိုင်ငံတကာပြည်ညင်စာချုပ်ပါအချက်တွေဖြစ်တဲ့အရက်သားနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေနဲ့တခြားနိုင်ငံတကာဂရိကဝတ်တွေနဲ့လည်းရှေ့နောက်မညီညွတ်ပဲဖြစ်နေပါတယ်BNN အစိုးရအနေနဲ့အခုဖမ်းဆီးထားတဲ့ blogger နှစ်ဦးကိုသာမကယုံကြည်ချက်ကြောင့်အကျဉ်းချခံနေကြရတဲ့တခြားသူတွေကိုလည်းထွင်းချက်မရှိပြန်လွတ်ပေးဖို့နဲ့ BNN ပြည်သူအလုံးအနေနဲ့တစုံတရာအပြစ်ပေးခံရမှာကိုထိတ်လန့်ကြောက်ရွံ့မနေရဘဲသူတို့ရဲ့အတွေးအမြင်တွေကိုထုတ်ဖော်ပြောဆိုခွင့်ပြုဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်ရှင
်။ BNN အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
နားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့သတင်းနဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်နေဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။မန္နနာချမ်းကပြောပြမှာပါ
။ကြာသပတေးနေ့ကလန်ဒန်မှာကျင်းပတဲ့ကျင်းပချစားမှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံဟာဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့အနေနဲ့သူတို့ရဲ့ကိုယ်ပိုင်မူဝါဒတွေဖွံ့ဖြိုးဆဲတိုင်းပြည်တွေကဖောက်ပြန်တဲ့နိုင်ငံရေးသမားတွေခိုးဝှက်ထားတဲ့ဒေါ်လာတန်ထောင်ပေါင်းများစွာကိုဖုံးကွယ်ရမှာပတ်သက်နေတဲ့အခန်းကဏ္ဍတွေကိုပြန်လည်သုံးသပ်ရမယ့်အချိန်ဖြစ်ခဲ့ပါတယ်။ထိပ်တန်းညီလာခံမှာတော့အာဖရိကတိုက်ကစစ်ဗိုလ်ချုပ်ကြီးတွေအုပ်ချုပ်သူတွေနဲ့ဖောက်ပြန်တဲ့အာဏာရှင်တွေပေါ်ပြစ်တင်မဲ့စာတိုင်းပြည်တွေရဲ့ကြွယ်ဝမှုတွေကိုခိုးဝှက်ပြီးရရှိထားတာတွေအပေါ်မှာအကျိုးအမြတ်ခံစားနေကြတဲ့ဗန်လုပ်ငန်းတွေအိမ်ချမ်းမြေပွဲစားတွေရှိရာချမ်းသာတဲ့တိုင်းပြည်တွေကိုပို့ပြီးတော့အာရုံစိုက်ခဲ့ကြတာပါ။ခိုးဝှက်ထားတဲ့ဒေါ်လာတန်ထောင်ပေါင်းများစွာကိုမဖွံ့ဖြိုးတဲ့အရက်ဒေသတွေမှာပညာရေးနဲ့လန္ဒန်သာဆောက်လုပ်ဖို့လိုနေရာမျိုးမှာအသုံးပြုနိုင်ပေမဲ့လည်းအမေရိကန်ပါဝင်နိုင်ငံတကာဘဏ်တွေမှာတိတ်တဆိတ်သိမ်းဆဲထားကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားခဲ့ပါတယ်။ယာရုကရန်နာခံလိုက်ရတဲ့ဘရာဇီးသမ္မတဒဲမာယူဆက်ဖ်ဟာသူမပေါ်တင်ထားတဲ့ဆွဲချက်တွေကိုပြန်လည်တိုက်ပွဲဝင်သွားဖို့တန်ဋိဌာန်ချထားတယ်လို့ပြောလိုက်ပါတယ်။သမ္မတဒဲမာယူဆက်ဖ်ကိုဗန်နာယေးဥပဒေတွေကိုချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဲချက်တွေနဲ့တရားရုံးတင်စစ်ဆေးမဲ့အဆိုကိုအထက်လွှတ်တော်မှမနေ့ကမဲခွဲဆုံးဖြတ်အတည်ပြုလိုက်ပြီးသူဟာယာရုကနေယာယီဖယ်ရှားခံလိုက်ရတာဖြစ်ပါတယ်။သမ္မတအိမ်တော်မှာငိုကြွေးနေတဲ့ဆွေရဝင်ကြီးတွေနဲ့အတူသူ့အတွက်နောက်ဆုံးဖြစ်နိုင်တဲ့သမ္မတမိန်ကုန်းကိုပြောကြားခဲ့ရမှာတော့သူ့အနေနဲ့ဘာမှမှားယွင်းလှုံ့ဆော်ထားတာမရှိဘူးလို့ခုခံပြောကြားခဲ့ပြီးသူ့ကိုယာရုကဖြုတ်ချလိုက်တာဟာအာဏာသိမ်းဖို့ကြိုးပမ်းမှုလို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ1981ခုနှစ်ကပါကစ္စတန်ကိုတွန်းလှန်တိုက်ခိုက်ပြီးလွတ်လပ်ရေးရခဲ့တဲ့စစ်ပွဲအတွင်းပြစ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ဘင်္ဂလားဒေ့ရှ်အစ္စလာမ်နိုင်ငံရေးပါတီခေါင်းဆောင်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကွပ်မျက်လိုက်ပြီးတဲ့နောက်ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားတင်းမာမှုတွေတိုးလာပြီးသက်ဆိုင်ရာတန်မတ်တွေကိုဆင့်ခေါ်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကထိတ်တန့်ဘင်္ဂလားဒေ့ရှ်တန်တမန်ကိုအစ္စလာမာဘတ်မြို့ကိုဆင့်ခေါ်လိုက်ပြီးတော့မော်တာရာမန်နီဇမီကိုကွပ်မျက်လိုက်တာကိုပြစ်တင်ရှုတ်ချဖို့တခဲနဲ့ထောက်ခံထားတဲ့ပါလီမန်ဆုံးဖြတ်ချက်ကိုပေးအပ်ခဲ့ပါတယ်။
မနနာချန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်သရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.